အီဂျစ်နိုင်ငံမှာဒီမိုကရေစီတောင်းဆိုတဲ့လူထုအုံကြွမှုဖြစ်ပွားခဲ့တာခုနှစ်နှစ်ကြာမြင့်ခဲ့ပြီဖြစ်ပေမဲ့ဒီမိုကရေစီမျှော်လင့်ချက်ကတော့အနှံ့ဝေးနေစေဖြစ်ပါတယ်။လာမယ့် match လမှာရွေးကောက်ပွဲကျင်းပဖို့ရှိပေမဲ့လည်းတမရစီစီရဲ့ပြိုင်ဘက်6ရောက်တို့နောက်ဆုတ်သွားပြီးတဲ့နောက်ဒီရွေးကောက်ပွဲကိုတပိတ်မှောက်ဖို့အတိုက်ခံတွေကစော်ဩနေကြတာပါ။ VOA သတင်းတော့မိုဟာမက်အယ်ရှင်နော်ဝီရဲ့သတင်းစာကိုအခြေခံပြီးဦးကျော်စံသားကပြောပြမှာပါရှင်။
လွန်ခဲ့သောခုနှစ်နှစ်ကထောင်ပေါင်းများစွာသောအီဂျစ်ပြည်သူတွေသမ္မတဟိုစနီမူဘာရက်ကိုလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပြီးတဲ့နောက်ပထမဆုံးဒီမိုကရေစီအရသာအစွတ်တက်လာခြင်းကစလို့နိုင်ငံရေးအပြောင်းအလဲကိုမျှော်လင့်ခဲ့ကြတာပါဒါပေမဲ့ဒီနေ့ကျင်းပမှုရှိတဲ့အထွေထွေရွေးကောက်ပွဲကိုဝင်ရောက်ဆင်တိုင်းမဲ့တသိပုဂ္ဂလတွေနှုတ်ထွက်သွားကြပါတယ်လက်ရှိသမ္မတအက်ဒယ်ဖာတာအယ်စီစီကရွေးကောက်ပွဲကိုသတိမှောက်မဲ့အတိုက်ခံတွေရဲ့အစီအစဉ်ကိုလုံးဝစဉ်းကြီးခံနိုင်မှာမဟုတ်ဘူးလို့ပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်ဘူဂျိုဂျီအယ်စီစီဟာရွေးကောက်ခံသမ္မတမိုဟာမက်မော်စီကိုထုတ်ချအာဏာသိမ်းပြီး2014မှာရွေးကောက်ပွဲနိုင်တဲ့သမ္မတဖြစ်လာခဲ့ပါတယ်။အဲဒီအချိန်ကစပြီးလူခွင့်ရေးချုပ်ဖောက်မှုတွေမီဒီယာဖိနှိပ်ချုပ်ချယ်မှုတွေများပြားလာခဲ့ပြီးဒီမိုကရေစီမျှော်လင့်ချက်လည်းမင်းမင်သွားခဲ့ပါတယ်။ဆယ်ဒီဟက်မစ်ဟာဝါရှင်တန်ဘရုတ်ကလင်းအင်စတီတူရှင်ကသူတည်တူဖြစ်ပါတယ်
။နိုင်ငံရေးချင်းချင်းကိုလက်ရှိအစိုးရကပိတ်ပင်ထားသမျှတော့လက်ရှိပုံနေတဲ့ကြားနေတဲ့အခြေအနေပဲဆက်ပြီးတည်ရှိနေပါလေဦးမယ်။သူများစုကိုကိုစားပြုရဲဆိုတဲ့မျက်နှာဖုံးဟာလေမျက်နှာဖုံးညတာဖြစ်နေဦးမှာပ
ါဒီပတ်တွင်မှာတော့ဇာမက်မလ26 28ပြုလုပ်မဲ့အထွေထွေရွေးကောက်ပွဲကိုစပိတ်မှတ်ဖို့အတိုက်ခံအုပ်စုအများအပြားဆော်ဩနေရပါတယ်စင်တိုင်နဲ့ဆိုတဲ့သူ6ယောက်လည်းပဲဆက်ထွက်တော့ခဲ့ကြပါပြီစီစီနဲ့စင်တိုင်တို့တူဦးရီကြံရစ်သူကတော့တချင်းကသူ့ကိုထောက်ခံနေတဲ့ဂတ်ပါတီခေါင်းဆောင်မူဆာမူစတာဖာမူဆာပဲဖြစ်ပါတယ်သူနဲ့စီစီကသူဟာစစ်မှန်တဲ့ရွေးကောက်ပွဲကိုလူကျင်တယ်လို့ပြောနေပေမဲ့သူများနဲ့ရှင်ကန်ရမှာကိုမလိုလားဘူးလို့ဝါရှင်တန်အခြေစိုက်အစီအလပိုင်းဒီမိုကရေစီစီမံကိန်းစုရဲ့ကစွန့်ကြေးမှုအမီဟော့ဇွန်ကဆိုပါတယ
်ဝင်ရောက်ရှင်ကန်တဲ့သူအများပြားကစစ်တပ်ကလာတဲ့ထောင်းတော့ပို့ပြီးတော့ချင်းကျောက်တလူတော်ဖြစ်လာနိုင်တဲ့အတွက်ကြောင့်မလို့အီဂျစ်အာဏာပိုင်တွေကနှီးမျိုးစုံတုံးပြီးတော့ဒီလူတွေကိုမရေရာတဲ့အကြောင်းပြချက်တွေနဲ့တားဆီးမယ်သူတို့ပေါ်မှာထောက်ခံတဲ့သူတွေကိုလည်းချင်းကျောက်ဖိအားပေးပြီးတော့ဝင်ကြတဲ့သူတွေနှုတ်ထွက်သွားအောင်လုပ်မှာပါပဲ
ဒါမဲ့သူ့အနေနဲ့အတိုက်ခံတွေကိုနှိမ့်နေကြတော့မလိုပါဘူး။တကယ်တမ်းသူနဲ့ချင်းပြိုင်မဲ့မူဆာဆိုရာဟာမျက်ပတဲ့ရွေးကောက်ပွဲဖြစ်တယ်ဆိုရင်လောက်ပြသဖို့ရွေးကောက်ပွဲဝင်တာဖြစ်တယ်လို့သုံးသပ်ကြရဆိုကြပါလေ။တခါစီစီရှာတရားစီရင်အပါအဝင်အစိုးရတရားလုံးကိုလည်းချုပ်ကန်ထားပြီးဖြစ်ပါလေ။သူရဲ့ပါလီမန်ကလည်းလွတ်လပ်စွာဖော်ထုတ်ပြောဆိုခွင့်နဲ့အရသာအဖွဲ့အစည်းတွေကိုတန်ခတ်မဲ့ဥပဒေတွေပြဋ္ဌာန်းပေးထားပြီးဖြစ်ပါလေ။ဒီလိုအခြေအနေမျိုးမှာဒီမိုကရေစီဆိုတာမဖြစ်နိုင်ဘူးလို့American Long Island Tech Zoo နိုင်ငံရေးသိပ္ပံပြသပါမခဒီရီယာဖမ်မီယာပြောပါတယ
်ပြည်ရင်းမှာနိုင်ငံရေးပွင့်လင်းမှုရှိဖို့လိုအပ်ပါတယ်အစိုးရနဲ့သဘောကွဲသူတွေနိုင်ငံရေးပါတီကလူတွေစုဝေးဦးနိုင်ခွင့်ရှိရပါလိမ့်မယ်နိုင်ငံရေးရှင်ပြန်ခွင့်ပေးရမယ်ဒါရိုက်ထက်ပိုအရေးကြီးတာကလွတ်လပ်ပြီးမှန်ကန်တက်ကြွတဲ့မီဒီယာတွေရှိနေဖို့လိုအပ်ပါတယ
်အဒီပြဿနာရဲ့နောက်အစိပ်ပိုင်းတစ်ခုကတော့ဒေသတွင်းနဲ့အနောက်နိုင်ငံအစိုးရတွေကစီစီပေါ်စဉ်းကြီးခံနေကြခြင်းဖြစ်တယ်လို့လဲဒီလျာဖမီယာဆက်ပြောပါတယ်
နိုင်ငံတကာကလည်းဖိနှိပ်ချုပ်ချယ်တဲ့အစိုးရကိုထိတိယောက်ဖိအားပေးဖို့လိုအပ်ပါတယ်။လူလူကိုတစ်ဖက်ကမြောက်ပေးလိုက်တခြားတစ်ဖက်မှာအစိုးရကိုနောက်တစ်မျိုးပြောလိုက်လုံနေလို့မရပါဘူး
။လက်ရှိအမေရိကန်အစိုးရဆိုရင်အစီအလပိုင်းဒီမိုကရေစီထွန်းအားရေးကိုစိတ်ပဝင်စားမှုမရှိဘဲလောက်ပဲလို့တုံ့ပြန်သူတွေထဲမှာတချို့ကဆိုနေကြသလိုအစီအလပိုင်းပြဿနာမှာနှစ်ပေါင်းများစွာပါဝင်ရလွန်လို့အနောက်တိုင်းတွေဟာခြေဝင်လက်ပန်းကျနေပြီလို့မှတ်ချက်ချတဲ့လူတွေလည်းရှိပါတယ်။အဓိကကတော့ဒီအစီအလပိုင်းတွေကမှအာဏာရှင်အစိုးရတွေကမှတည်ငြိမ်မှုကိုဖန်တီးပေးနိုင်တာဖြစ်တဲ့အတွက်အနောက်နိုင်ငံတွေအနေနဲ့ကြည့်ရင်ဒါဟာယာယီပြည်လည်မှုဖြစ်တယ်ဆိုပြီးလက်ခံထားကြတာလည်းဖြစ်မယ်လို့သုံးသပ်နေကြကြပါခင်ဗျာ။